နယူးယောက်မြို့ကဆေးရုံမှာကိုဗစ် -19 လူနာတွေကိုကူးစက်ပြီးကိုယ်တိုင်အဲ့ဒီရောဂါကူးစက်ခံခဲ့ရတဲ့မြန်မာဆရာဝန်2ရဲ့အတွေ့အကြုံကိုတင်ပြပေးခြင်းပါတယ်။ဒေါက်တာနန္ဒဟာနယူးယောက်မြို့ကဆွန်နီဒေါင်းစတိတ်ဆေးရုံမှာအဆုတ်နဲ့ ICU အထူးကျန်းမာကူးသတ်ရေးစစ်တင်တာအထူးကူးသင်တန်းတက်နေသူဖြစ်ပါတယ်။နယူးယောက်မြို့ဟာလက်ရှိမှာအမေရိကန်ပြည်ထောင်စုအတွင်းကိုဗစ် -19 ကူးစက်မှုတွေအကြီးအမားဆုံးဖြစ်နေတဲ့နေရာဖြစ်တာနဲ့အညီလွန်ခဲ့တဲ့သတင်း3ပါးလောက်ကစပြီးသူတို့ဆေးရုံမှာလည်းဒီ COVID-19 ရောဂါကူးစက်နေတဲ့လူနာတွေကိုစတင်ကူးသတ်ပေးရင်ကသူကိုယ်တိုင်လည်းဒီရောဂါကူးစက်ခံရတာပါသူရဲ့အတွေ့အကြုံတွေကိုအခုလိုစတင်ရှင်းပြပါလေ။
သူရောဂါအခြေအနေတော့တော်တော်ဆိုးနေတယ်ဗျာ။ကျွန်တော်တို့ဆေးရုံဆိုရင်တော့လွန်ခဲ့တဲ့3ပတ်ကျော်လောက်ကစပြီးတော့မှဒီ COVID လူနာတွေစပြီးတော့မှတွေ့ရတယ်ဗျာ။ Patient တွေစပြီးတော့မှအဲလူနာတွေကပြက်ပြီးပြက်ပို့ပို့များလာအခုဆိုရင်ကျွန်တော်တို့ ICU ပါဆိုရင်အခုဒီတော့3တားလောက်ကိုဖြတ်ပြီးချိန်ထားတယ်ဗျာ။အခုကျွန်တော်တို့ ICU မှာဆိုရင်တော့အဲ ventilator အသက်ရှင်သက်ထားတဲ့လူနာတွေက30နဲ့40လောက်ရှိရှိနေပြီ။နောက်ပြီးတော့အဲဒီပုံမှန် medical ward တွေမှာလည်းနောက်ထပ် covid လူနာတွေကနောက်ထပ်40 50လောက်ရှိရှိနေပြီ
။ဆိုတော့80 80တရားနာကလာပြီပေါ့နော်တဖြည်းဖြည်းနဲ့
။ဟုတ်တယ်ဗျာ။တရားသက်တရားကိုလူနာတွေကပို့ပို့ပြီးတိုးလာတယ်ဗျာ
။ဟုတ်ကဲ့။ကိုနန္ဒကအဲ့ဒီတော့ဒီဆေးရုံမှာဘယ်တာဝန်ကိုယူထားရလဲခင်ဗျာ
။ကျွန်တော်ကတော့ ICU ဆောင်ဝန်ဆိုတော့ဒီဒီရောဂါလက္ခဏာတွေကျင်းထန်တဲ့လူနာတွေနောက်ပြီးဒီ ARDS လို့ခေါ်တဲ့ရုပ်ရည်အဆုတ်ပြက်စီပြီးတော့မှဒီ ventilator အသက်ရှင်သက်တင်လို့လိုတဲ့လူနာတွေကိုအဓိကကူးစက်ပေးရတာပါဗျာ
။ကိုနန္ဒတို့ဆေးရုံကိုဒီ COVID-19 ဖြစ်တဲ့လူနာတွေစရောက်ခရဲကဒီလူနာတွေကိုကင်တွယ်လာရတာပေါ့နော်ဒါဆိုအဲ့လိုလား
။ဟုတ်တယ်ဗျာဒီ3ဘက်ကျော်မှာနေတိုင်းဒီ COVID လူနာတွေကိုပဲအများဆုံးကူးစက်ပေးရပါတယ
်။ဟုတ်ကဲ့အဲ့လိုကူးစက်နေနေပဲကျွန်တော်တို့ကြားလာတာကအခုကိုနန္ဒကိုယ်တိုင်COVID-19 ကူးစက်ခံရတယ်လို့ကြားပါတယ်ခင်ဗျာအဲ့ဒါဘယ်လိုစတည်တယ်လဲခန္ဓာကိုယ်မှာဘယ်လိုပြောင်းလဲမှုတွေဖြစ်လို့လဲအဲဟိုဒီ COVID-19 ကိုမှာဖြစ်တယ်လို့တန်တရားဘယ်လိုစရှိတာလဲ
ကျွန်တော်ကတော့ခဏလေးပြောသလိုပဲဒီ3ဘက်ကျော်လောက်မှာနေတိုင်း COVID patient တွေကူးစက်နေရဆိုတော့ပေချိန်မှာဘယ်လိုကူးသွားလဲဆိုတော့အတိအကျပြောဖို့တော့နည်းနည်းခက်တော့ပေါ့ဘယ်လိုစဖြစ်လဲဆိုတော့ထိတ်ဆုံးတော့ခေါင်းကိုက်တာအနေစားရဗျာပထမတစ်ရက်ခေါင်းကိုက်တယ်ပြီးတော့နောက်ရက်မှာအကျအားဆရှိလာတော့အဲ့မှာအကျအားရှိတဲ့အချိန်မှာကျွန်တော် test လုပ်ကြည့်လိုက်တဲ့အခါမှာ test က positive ဖြစ်နေတယ်။အဓိကဖြစ်လာတော့ကျွန်တော်ကအဲခေါင်းကိုက်တာနဲ့ဖြားတာနဲ့နှစ်ရက်သုံးရက်လောက်ဖြစ်တယ်။နောက်ပြီးကိုယ်လက်မီယူတာဖြစ်လာတယ်ပေါ့။ဒါပေမဲ့ကျွန်တော်တခြားအဲ respiratory symptom တွေဖြစ်တဲ့အဲချောင်းဆိုးတာတွေအသက်ရှင်မွာတာတွေအဲ့ဒါတွေတော့မဖြစ်လိုက်ဘူး။အခုဆိုတော့ကျွန်တော်အကုန်လုံးတော်တော်ပြန်ကောင်းနေပါပြီ။အဲဒီကလည်းနေပြန်ကောင်းတော့ရှိတယ်။နောက်တစ်ပတ်ဆိုရင်လုပ်ကိုပြန်ပေါ်ဖို့အတွက် ready ဖြစ်ပြပါပြီ။
ဟုတ်ကဲ့ကျွန်တော်တို့ကြားတာကဒီ COVID-19 ချင်းအတူတူမှာနည်းနည်းပြင်းတဲ့လူတိတ်မပြင်းတဲ့လူအရင်ကဆိုးတဲ့လူဆိုပြီးအစားစားရှိတယ်လို့ပြောပါတယ်ဆိုတော့ကိုနန္ဒဖြစ်တာကဟိုတိတ်မပြင်းတဲ့အနေထားမို့လို့အဲ့လောက်ထိဟိုအခုကျွန်တော်တို့သတင်းတွေမှာတွေ့နေရတယ်လို့အပြင်းထန်ခံစားနေရတဲ့လူတွေလိုမျိုးမခံစားလိုက်ရတာလားအနည်းလေးရှင်းပြပါလားခင်ဗျဟုတ်တ
ယ်ကြာဒီကိုပြောသလိုမျိုးပဲဒီ COVID လူနာတွေမှာအကျဉ်းချင်းသုံးစုဖြစ်နိုင်တာပေါ့မာလီစင်ဂျမ်ဆိုတော့ဒီစင်တာအပြောသားပေါ့ကျွန်တော်ဖြစ်တယ်လို့မျိုးပုံမှန်ဒီ common cold လို့ခေါ်တာပေါ့ပုံမှန်အေးမီနာစီချောင်းဆိုးလောက်ဖြစ်တော့ပဲဖြစ်နေတချို့နည်းနည်းပုံဆိုးတဲ့လူနာတွေမှာဆိုရင်တော့အသက်ရှင်မွာတာတွေချောင်းရင်းဆိုးတာတွေဖြစ်ပြီးသေုံတက်ဖို့အတွက်လိုလောက်ကြီးဖြစ်တာပေါ့နောက်ပြီးပုံကြီးပြင်းထန်တဲ့လူနာတွေဆိုရင်တော့ ICU ခဲလိုတဲ့အချိန်ကိုဆိုးရတဲ့အချိန်ကြီးဖြစ်နိုင်တာပေါ့အဲ့တော့သုံးလို့အချိန်မပြန်ခွဲမဲ့ဆိုရင်တော့ဒီစင်တာတွေပြော့တဲ့ဒါကနာမြေလေးလာတော့ရှင်းစရာလည်းမရှိမယ်။နောက်ဘီစီဟိုတက်ဖို့အတွက်လူလောက်အောင်ဆိုးရမျိုးကတော့900ကျော်လောက်မှရှိမယ်။နောက်ဘီ ICU ကြည့်လို့ရတာကတော့900ကျော်လောက်မှရှိပါမယ်ဗျ။အ
ဲဒီတော့ဟိုတိတ်မပြင်းတဲ့လူတွေဆိုတော့အနေဆုံးအဆင့်မှာတော့ဒီယောဂကုသမှုအနေဆုံးအဆင့်မပြင်းထန်တဲ့ပြင်းထန်တယ်မပြင်းထန်ဘူးနိုင်ရှင်ကြည့်တဲ့အခါမှာအနေဆုံးအဆင့်ဖြစ်နေတဲ့လူတွေဆိုလို့ရှိရင်ခဏတစ်ဖြုတ်သေးရမှကြည့်ပြီးတော့ပြန်လွတ်လိုက်တဲ့ quarantine အိမ်မှာပဲ quarantine လုပ်ခိုင်းတယ်ဆိုတာမျိုးလားဘယ်လိုမျိုးလုပ်လဲခင်ဗျ။
အခုဆိုရင်တော့သူတို့လို recommend လုပ်နေလဲဆိုတော့ပုံမှန်နေမကောင်းချိန်အောင်လောက်ပဲချိန်တယ်ဆိုရင်တော့သူတို့ကစေုံအောင်မှမလာနိုင်တော့ဘူးဗျာအခုစေုံနေရာလည်းအကုန်လူနာတွေနဲ့ပြည့်ချက်နေတော့ကြတော့အဲ့လိုအရန်စင်တာကတော်တော်ပျော့တယ်ပုံမှန်နေနေပပနာစီချောင်းစုံလောက်ပဲရှိရဆိုတော့အိမ်မှာပဲနေကြတယ်ဗျာတကယ်လို့အသက်ရှင်မွားတာတွေချောင်းစိုးတာတွေမတက်တာတွေရက်ကြလာပြီဆိုတော့အဲ့ဒီအချိန်မှာပဲဒီစေုံစင်တာတွေကိုပေါ်ဖို့အတွက်လည်းနိုင်ထားပါဗျာအခုချိန်နဲ့ပါ
ဒေါက်တာနန္ဒကအခုပြန်ပြီးတော့ကိုယ်ကတက်တာလာပြီးအလုပ်မကြခင်လဲရှေ့ပတ်လောက်နဲ့အလုပ်ပြန်ဆင်းလို့ရနိုင်တဲ့အနေထားဖြစ်ပြီးဆိုတော့ယောဂါကပျောက်ပြီလို့ပဲအချိန်မှာတတ်မှတ်ကြတာလဲဟိုစိတ်ပညာရပါတော့ပျောက်ပြီးသွားရင်ရောဘယ်လောက်ကြာကြာဟိုပေါ့ ဒီလူတွေနဲ့တိကျခွဲနေရတဲ့အတိုင်းဒါရှိတယ်လဲဆိုတာလေးလည်းရှင်းပြပါအောင
်ဟုတ်ကဲ့ပါကျွန်တော်တို့အခုဒီ CDC ကနေလမ်းညွှန်ထားတာပေါ့လေသူတို့ကတော့ဒီယောဂဖြစ်ပြီဆိုလို့ရှိရင်ပထမဆုံးဒီချားရရဲ့ယောဂလက္ခဏာရဲ့ကြောက်တာ၃ရက်ကြာပါပြီဆိုရင်နောက်ပြီးတော့ဒီယောဂလက္ခဏာရဲ့တပ်ပြတာက9ရက်ကြာလာပြီဆိုလို့ရှိရင်ဒီ home isolation ပေါ့အဲ့ဒါကိုနားလို့ရပြီလို့သူတို့လမ်းညွှန်ထားပါတယ်ဒါပေမဲ့ဒီကျွန်တော်တို့ဒီဒီကျမရဲ့ဝန်ထမ်းတွေပေါ့အလုပ်ကိုပြန်ပေါင်းမယ်ဆိုရင်တော့ဒီ mask ကိုတောက်လျှောက်တက်ထားလို့နေကြတော့ပါတယ်ဒီယောဂလက္ခဏာတွေစောင့်ကြည့်ပြီးဆက်လို့ရကြတဲ့ဒီ mask ကိုအချိန်ကြီးတက်ရမယ်လို့သူယူကြထားပါတယ
်ဟုတ်ကဲ့အဲ့တော့ဒေါက်တာနန္ဒလို့ပဲ COVID-19 ဖြစ်ပြီးတော့မှ recover ပြန်ကောင်းလာပြီးအလုပ်ငန်းဝင်ပြန်ဝင်လာတဲ့ဟိုဆရာဝန်တွေကျမရဲ့ဝန်ထမ်းတွေရှိတယ်ပေါ့နော်အရင်ကလည်းကိုရှိပါ
တယ်ကြာကျွန်တော်ရဲ့လုပ်ပေါ်ကန်တက်တည်တယ်မှာပဲဒီ ICU ဆောင်ဝင်၃ရက်ခု90ဖြစ်ပါတယ်။ဒါဆိုသူတို့လည်းအကုန်လုံးပြန်ပြီးအောင်ရပါပြီ
။ဆိုတော့အခုဒေါက်တာနန္ဒာတို့ဒီနယူးယောက်မှာကုနေရတဲ့အတွေ့အကြုံမြရာကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်ပေါ့နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဟိုအခုမှစပြီးတော့ဖြစ်ခါစားပဲရှိသေးတယ်။တကယ်ဆိုတော့ဖြစ်လာမယ်လို့တော့ယတိပြတော့မပြောနိုင်ဘူး။ဒါပေမဲ့ဖြစ်လာနိုင်ကြတခြားနိုင်ငံတွေရဲ့နမူနာကြည့်ရင်ဖြစ်လာနိုင်ကြရှိတယ်လို့ယူဆရတာပေါ့။အဲဒီတော့နယူးယောက်မြို့မှာကုသနေရတဲ့အနေအထားအရာနိုင်ရှင်ပြီးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘလို့အကြံဉာဏ်မျိုးပေးခြင်းလဲဗျာ
ဟုတ်တယ်ဗျာအခုနယူးယောက်ကတော့အခြေအနေကတော့တော်တော်ဆိုးနေတယ်လို့ပြောမှာပေါ့ဒီလူနာရေးသက်ကလည်းအချင်းဆုံးလို့မရနိုင်တော့ကြံ့နေတယ်အဲ့တော့စီးဝင်ရလည်းအနိုင်မနေနေကုန်ဖြစ်နေတယ်ဘယ်လိုဆိုမှတချို့စီးဝါးတွေဆိုလို့ရှိရင်မရှိသလိုအောင်ကြက်ကုန်ပါတယ်ဒီ ventilator patient တွေမှာပြရတဲ့ situation တွေဆိုလို့ရှိရင်တချို့ situation တွေမှာကျွန်တော်ဆိုတော့မရှိတော့ပါဘူးအဲ့တော့ကျွန်တော်မြန်မာနိုင်ငံကိုပြောချင်တာကတော့ဟိုပြောလိုပဲအခုမြန်မာနိုင်ငံမှာတော့အခုမှယောဂါစကြင်ပါတာကလာပေါ့အခုကျွန်တော်ပြောချင်တာဒီမှာလိုမျိုးဆိုးရတဲ့အခြေအနေဖြစ်လာအောင်လို့မြန်မာနိုင်ငံရှိရတည်လို့ရအောင်လို့ပူအောင်ပြီးတော့မှယောဂါကိုဆက်ပြီးတော့မှမပြန်သွားတော့အောင်လို့ပူအောင်တောင်းဆိုလို့ပြောချင်ပါတယ်ဒါပေမဲ့လည်းဒီအဆုံးဆုံးအခြေအနေတွေဖြစ်လာနိုင်တာကိုလည်းကြိုပြီးပြင်ဆင်ထားကြဖို့လည်းပြောချင်ပါတယ်ဒီလိုရတဲ့ကာကွယ်ရေးပစ္စည်းတွေ PPE တွေလုံလောက်ရှိအောင်ဆေးဝါးတွေလုံလောက်ရှိအောင်ဒီ
ကျွန်တော်ကြည့်ရတယ်လို့ရောရှိတော့အားလုံးဒီကိစ္စကိုနားလည်ရအောင်လို့ဆက်ပါတယ်။ကျွန်တော်ဇဝန်လိုင်းဆက်သွင်းမြန်မြန်တင်ပြခဲ့တာပါ။